မြန်မာနိုင်ငံမှာပဲဆက်အနာတိမ့်တဲ့နေ့ကသမရဥပဝိမျက်ကိုကျမ်းမာရေးအကြောင်းပြပြီးနှုတ်ထွက်ဖို့စစ်တပ်ရရှိကြီးနှစ်ဦးကလာပြောခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကဘာမှမဝေဖန်ဘူးလို့တုံ့ပြန်လိုက်ပါတယ်။အနာတိမ့်တဲ့ Variety ရဲ့မနေ့စောကြီး9နာရီမှာစစ်ရရှိကြီးနှစ်ဦးကအခုလိုနှုတ်ထွက်ပေးဖို့ပြောခဲ့တာလို့ဖန်ဆီးခံရတဲ့သမရဥပဝိမျက်ကတရားရုံးမှာအင်ကာနေကထပ်ဆိုခဲ့တာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီပေါ်အမှတ်တမ်းတွေရှိထားတာမို့2003ခုနှစ်တုန်းကနိုင်ငံတော်အဆင့်ပုတ်ကိုထိန်းသိမ်းစဉ်ကလို့ကောလာဟလမျိုးစုံထွက်ခဲ့တာမျိုးအချိန်တန်ရင်တော့အမှန်တိုင်းထွက်လာမှာပါလို့သတင်းဌာနတစ်ခုကမေးတာကိုဒီနေ့ပြန်ဖြေခဲ့ပါတယ်။2003ခုနှစ်ကဗိုလ်ချုပ်စောမင်းထွန်းဆိုအဖြစ်နိုင်ငံတော်အဆင့်ပုတ်ကိုတူဦးကိုထိန်းသိမ်းထားခြင်းကလည်းကောလာဟလတွေမျိုးမျိုးပြန့်နှံ့ခဲ့ပြီးတော့နောက်ပိုင်းမှာဗီဒီယိုအမှတ်တမ်းထွက်လာတယ်ဆိုပြီးဖြစ်ဆိုထားပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတော်အဆင့်ပုတ်ကိုဆိုတာဘယ်သူလဲဆိုတာကိုတော့နာမည်နဲ့တကွထည့်မပြောထားပါဘူး။